ကျောင်းနိုင်ငံရေးဝန်ကြီးဝမ်ဂျီနဲ့မြန်မာစစ်ကောင်စီနိုင်ငံရေးဝန်ကြီးဦးနောက်မောင်လင်တို့တရုတ်နိုင်ငံမှာဒီနေ့တွေ့ဆုံတယ်လို့ကျိုဆိုးရသတင်းမီဒီယာကဒီနေ့ညနေပိုင်းမှာသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့တွေ့ဆုံမှုနဲ့ပတ်သက်ပြီးမကြာခင်မှာသတင်းထုတ်ပြန်သွားမယ်လို့ VOY ကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုသိန်းထိုက်ဦးပြောပြပါမယ်
။တရုတ်နိုင်ငံကိုရောက်နေတဲ့စစ်ကောင်စီနိုင်ငံရေးဝန်ကြီးဌာနဝန်ကြီးဦးဝင်းနောက်မောင်လင်ဟာတရုတ်နိုင်ငံရေးဝန်ကြီးဝမ်ဂျီနဲ့ဒီကနေ့အေဗီလာတဲနေ့မှာတွေ့ဆုံပါတယ်။တွေ့ဆုံဝင်တဲ့ဘက်သလိုတရုတ်နိုင်ငံဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလည်းဒီဆွေးနွေးတဲ့အကြောင်းအရာတွေကိုလောလောဆယ်မသိရသေးဘူးလို့ VOA ကပြောပါတယ
်အကြောင်းအရာတွေကတော့ကျွန်တော်လည်းမသိသေးပါဘူးခင်ဗျာအကြောင်းအရာတွေတော့ကျွန်တော်တို့ဒီပြန်ရောက်တဲ့အချိန်မှာသတင်းထုတ်ပြန်ပေးရမယ်ဒီနေ့မှာတော့ကျွန်တော်တို့ဒီတရုတ်နိုင်ငံတော့နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံတာရှိပါတယ်ပြီးရင်ကျွန်တော်ညသာစာပွဲတက်ပါမယ်မလက်ပြန်ပြန်လာပါမယ်
လက်ရှိဒေတာရင်းနဲ့နိုင်ငံတကာမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အမြင်ဖလှယ်ပြီးဒေတာရင်းတည်ငြိမ်အေဂျင့်တိုးတက်ဖို့အပြည့်အစုံအားထုတ်မှုတွေရရှိအောင်လို့တရုတ်နိုင်ငံဂျာယီဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဂျာယီဝန်ကြီးအပြင်ထိုင်းဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံဂျာယီဝန်ကြီးတွေကိုလည်းတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကတီးခြားစီတွေ့ဆုံမှုဖိတ်ကြားထားခဲ့ပါတယ်။တရုတ်ဆွေးရအဘော်တွေကိုမြန်မာဘာသာနဲ့ရေးသားဖော်ပြနေတဲ့လန်ချမ်းမဲခေါင်ပူပေါင်းဆောင်ရွက်ရေးဆိုတဲ့သတင်းဌာနမှာတော့တရုတ်နိုင်ငံဂျာယီဝန်ကြီးရဲ့ဖိတ်ကြားချက်နဲ့ပတ်သက်လို့မြန်မာ၊ထိုင်း၊အင်ဒိုနီးရှား၊ဖိလစ်ပိုင်နိုင်ငံတွေဟာအာဆီယံရဲ့အရေးကြီးတဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်သလိုတရုတ်ရဲ့ရပ်ဝန်းတဲ့လမ်းမစီမံကိန်းဘာရန်ရုတ်တွေလည်းရေးပါတဲ့မိတ်ဖက်နိုင်ငံတွေဖြစ်တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မတ်လ30ရက်နေ့ကနေအေဗီလာ3ရက်နေ့အထိတရုတ်နိုင်ငံဂျာယီဝန်ကြီးကလင်းနိုင်ငံကနိုင်ငံဂျာယီဝန်ကြီးတွေကိုတွေ့ဆုံတဲ့အခါကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးကိစ္စတွေကိုအင်ဂျင်နီယာဒေသတွေမှာအရင်ဆုံးကောင်းတဲ့ပေါ်နိုင်ဖို့တော်အားပေးတော်မယ်လို့လဲတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်နိုင်ငံရေးပတိကျင်မှုတွေဖြစ်နေသလိုလက်နက်ကိုင်ပြည်ပခတွေလည်းခြေပြန့်နေတဲ့အတွက်အင်ဒီဂျင်းနိုင်ငံတွေမှာစိုးရိမ်မှုတွေရှိနေကြပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအများအပြားမြုပ်နှံထားတဲ့တရုတ်နိုင်ငံကပုံပြီးစိုးရိမ်နေပုံရပါတယ်အကြံအတည်းဒီစွာလက်ထက်ကတရုတ်နိုင်ငံနဲ့သဘောတူထားတဲ့စီမံကိန်းတွေအားလုံးရပ်တန့်နေပါတယ်တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကို2020ခုနှစ်ကလာခဲ့စဉ်တွင်ကြောက်ပြူထူးစီးပွားရေးဆုံးမြန်မာနိုင်ငံစီးပွားရေးဆုံးရန်ကုန်မြို့တည်နဲ့ရှမ်းနယ်ကချင်ပြည်နယ်တွေမှာနယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဇုံတွေပါဝင်တရုတ်မြန်မာစီးပွားရေးဈေးကြံ CMNC စီမံကိန်းတွေကိုအချိန်မြင့်မှုသဘောတူထားခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကလည်းကိုဗစ်ကာယရောဂါနဲ့မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခတွေကြောင့်ပုံမှန်အခြေအနေကိုပြန်မြောက်နိုင်သေးပဲထိခိုက်နေရပါတယ်ခင်ဗျာ။